မြန်မာအရေးအမေရိကန်အစိုးရတွင်မှတွန်းအားပေးလှုပ်ဆောင်နိုင်မှုအမေရိကန်လွှတ်တော်တွင်ပါတီနှင့်စလုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်တဲ့ဘာမာကော့ကတ်စ်အထူးအဖွဲ့ကို2024ဖေဖော်ဝါရီ1ရက်နေ့အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်မှာဖွဲ့စည်းလိုက်ပါတယ်။ဘာမာကော့ကတ်စ်အဖွဲ့ပေါ်လာတာကြောင့်လွှတ်တော်အမတ်တွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတိုက်တွန်းနိုင်လိမ့်မယ်လို့မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေကမျှော်လင့်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Los Angeles မြန်မာ Movement အဖွဲ့တာဝန်ခံဦး James ရွှေကို Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဘာမာကော့ကတ်စ်ဆိုတော့မြန်မာအရေးကိုအာယုံဆိုင်လှုပ်ဆောင်မဲ့ကော်မတီတရားအလားပေါ်လာပြီးဖြစ်ပါတယ်။အဲ့တော့ဒီကော်မတီကဒီမြန်မာအရေးကိုဘယ်လောက်ထိထိထိရောက်နဲ့လှုပ်သွားနိုင်မယ်လို့ဟိုထင်မိပါလဲ
။ဒီဘာမာအကူပတီကိုလွတ်တော်ကအတည်ပြုပြီးသားနော်။လွတ်တော်ကဝင်းကြီးများအဖွဲ့ကိုလှုပ်ခွင့်ပေးထားပြီးနှင်းနေတာဝင်းကြီးများအဖွဲ့ကနှင်းနေတာ။အဲ့တော့လွတ်တော်ကကျွန်တော်တို့ဒီကကျွန်တော်တို့လိုမဲပေးတဲ့နိုင်ငံသားတွေအတွက်ကျွန်တော်တို့ကထိတွေ့ဆက်သွယ်တောင်းဆိုလို့အဆင်ပြေတယ်ဗျာ။ဝင်းကြီးများအဖွဲ့အားကြတော့အစိုးရအချင်းချင်းလုကင်တာအဆင်ပြေတယ်။အဲ့တော့ဒီဘာမာကော့ကတ်စ်ကိုလွှတ်တော်မှာဖွဲ့ခြင်းကဒီဘာမာပြည်အတွက်ကိုနည်းနည်းသိပြီးတော့နားလည်ပြီးတော့လုပ်ပေးမဲ့လူတွေအဖွဲ့ဖွဲ့ထားတာပဲ။သူတို့ကိုကျွန်တော်တို့ကတိုက်ရိုက်တောင်းဆိုနိုင်တယ်ဆိုလို့ရှိရင်သူတို့ကဝင်းကြီးများအဖွဲ့ကိုဖိအားပေးနိုင်တာပေါ့ဗျာသူတို့ကအမှန်ဆိုလို့ရှိရင်ဝင်းကြီးများအဖွဲ့ကသူတို့ progress report တွေပဲပေးရမှာเนาะအခုလည်းဒီတိတ်ပြီးတော့မဖြစ်သေးဘူးဗျာ
ဆိုတော့ဟိုအရင်တော့ဒီ ND ဆိုတဲ့ဟလာဒီ American အမျိုးသားလူညုံရေးဟို budget အသုံးစရာအောက်မှာ Burma X ဆိုတဲ့ဟာကိုထည့်သွင်းထားတယ်ဒါပေမဲ့လက်တွေ့မှာတော့ထိရောက် account ထဲပေါ်လာတာမျိုးကျွန်တော်မတွေ့ရပါဘူးဆိုတော့ဟိုဒီတစ်ခေါက်မှာကြတော့ဒီဘာမာကော့ကတ်စ်အနေနဲ့မြန်မာအရေးကိုအကောင့်ထဲပေါ်တဲ့အခါမှာမြန်မာအရေးလှုပ်ရှားသူအဖွဲ့အစည်းတွေနဲ့ဘယ်လောက်ထိဟိုလက်တွဲဆောင်ရွက်လာနိုင်ချေရှိပါသလဲ
။ဟုတ်ကဲ့ဒါတော့နှစ်ပိုင်းချီရမယ်နော်။ပထမတစ်ပိုင်းကဒီ NDA ထဲမှာဘာမာအက်ကိုထည့်လိုက်ပြီမဲ့ဘာကြောင့်ထိရောက်မှုမရှိလဲဆိုတော့ NDA နဲ့ဒီကသူတို့ appropriations ခေါ်တဲ့ဒီလို budget ချပေးတဲ့ဥပဒေနဲ့ကတစ်ချိန်ထဲမှာထွက်လာတာ။ဖလာရောသူတို့ဒီဥပဒေနှစ်ခုကိုညှိစီရအချိန်မရှိဘူးမရှိတော့ဘာမတ်အက်ကလုတ်ပိုင်ခွင့်ပဲရှိတယ်လွတ်တော်ကဝင်းကြီးများအဖွဲ့ကိုလုတ်ပိုင်ခွင့်ပေးလိုက်တယ်ဒါပေမဲ့လုတ်ဖို့ပတ်စံမရှိဘူးအဲ့ဒီပတ်စံကနောက်တစ်နှစ်အခု budget ထဲမှာပါဖို့ဒါပေမဲ့ဒီ budget ကိုသူတို့ဒီနှစ်ဟိုစနစ်ကတော့အထက်လွတ်တော်ကပမာပြည်အတွက်120သန်းကူဖို့သူတို့ရာထားထားတယ်ဒါပေမဲ့အဲ့ဒီ budget ကိုအတည်ပြုဖို့အတွက်ကသူတို့ဒီစနစ် house မှာသူတို့အခုလက်ထိကိုသူတို့အချင်းချင်းလေဟို Republican နဲ့ Democrat နဲ့အငင်းပွားနေကြတာနဲ့အခုလက်ထိသူတို့ continuing resolution ဆိုတာဒီက budget တော့မကျနိုင်ဘူးဖြစ်တယ်ဗျာဒီကအစိုးရကိုမပိတ်အောင်တော့မနေလို့နေရတယ်အခု March အထိတခါဆွဲသွားပြန်ပြီဒီက budget က October မှာစတာဆိုတော့ဒီကလူတွေတော့တမမှဖြစ်နေတော့အဲ့တော့ဘာမှပြည်ကတော့နှိမ့်နေတော့ဗျာအဲ့ဒါကပထမတစ်ချက်နော်ပြီးတော့ဒီ Burma Caucus လုပ်လို့ရှိရင်ကျွန်တော်တို့အဲ့ဒါကိုဟို organize လုပ်နေတဲ့လူတွေပေါ့ဗျာစီစဉ်နေတဲ့လူတွေကကျွန်တော်တို့ဒီဟာမဖွဲ့ခင်တည်းကပြောတယ်ဗျပြောတော့ကျွန်တော်တို့ ਨੇ ရင်းနှီးတယ်အဲဒီ congress ကလူတွေကိုကျွန်တော်တို့ဒီထဲမှာပါဖို့လိုက်ပြီးတော့စီယုံတယ်ကျွန်တော်တို့အမြင်ကြတော့ Burma caucus ဆိုရင်ဒီဥစ္စာဗမာတွေအတွက်ဖြစ်ရမှာပေါ့နော်အဲ့တော့ကျွန်တော်တို့ကသူများစီကနေတဆင့်เนาะဒီဆွေးနွေးတင်ပြခွင့်နေပါတယ်ကိုမလုပ်ချင်ဘူးကျွန်တော်တို့ဘာမာကော့ကတ်ဆိုရင်ကျွန်တော်တို့ဗမာတွေက access ရှိရမယ်ပေါ့ဗျာကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးတင်ပြခွင့်ရှိရမယ်ဆိုပြီးတော့ကျွန်တော်တို့ဟိုလိုက်ပြီးတော့တောင်းဆိုတာပေါ့ကျွန်တော်တို့ ਨੇ သိတယ်လူတွေအဲ့တော့ကျွန်တော်တို့ဒီ third anniversary statement ပေးတော့တော့မှကျွန်တော်တို့အဲ့ဒီဘာမာကော့ကတ်ကအဲ့ဒီ democratic သူတို့ chair ပေါ့ဗျာနော်ဥက္ကဋ္ဌရောအဲ့ဒီ republican ဥက္ကဋ္ဌရောကျွန်တော်တို့အဲ့ဒါပြောတယ်ဗျပြောပြီးတော့မှကျွန်တော်တို့တခြားအဲ့ဒီလိုဟို senator အရွေးခံခြင်း ਨੇ Congress meeting တယောက်ကဆက်သွယ်လာပြီးတော့နောက်ပတ်ကိုကျွန်တော်တို့ meeting ပေးထားတယ်အဲ့ဒါတွေကိုကျွန်တော်တို့ကအဓိကထားပြီးတော့ပြောရမှာ Burma Caucus ကဗမာပြည် access ရှိကိုရှိရမယ်ဆိုတာ